ပြင်းပြင်းနဲ့ကြိုင်းစိတ်ကြီးမြို့နယ်ကလေးတကွန်တိုင်းကျေးရွာအနီးမှာစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်နေတဲ့အတွက်ကျေးရွာသား3000ကျော်ထွက်ပြေးတင်းဆောင်နေရတယ်လို့ပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်တွေမှာလည်းစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်နေတာကြောင့်စစ်ပေးဆောင်လူဦးရေ3000နီးပါးစားနပ်ရိက္ခာစေဝါနေရေးထိုင်ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ပြည်ရင်မျိုးသားအစည်းအုံထိန်းချုပ်ရာတက်မာ6နယ်မြေကြာရင်စိတ်ကြီးမြို့နယ်နဲ့တက်မာ3နယ်မြေပဲခူးတိုင်းကြောက်ကြီးမြို့နယ်တွေမှာဒီရက်ပိုင်းမှာပဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တိုင်းရင်းသားလက်နက်ကိုင်တွေကိုထောက်ခံနေတဲ့လူလူတွေကိုပြစ်မှတ်ထားနေတယ်ဆိုပြီး KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရုတ်ကလေးဆေးကလည်းပြောပါတယ်
အဲ့ဒါကြောင့်မို့လက်နက်ကိုင်တော်ကလည်းဖွဲ့ပြီးဒီကိုကူညီနေတဲ့အောက်ခံတဲ့လူတို့ကိုပြတ်ပြတ်မှထားလာတယ်လို့ပြောတယ်။ဒါကျွန်တော်တို့ကလည်းလာလေ2000နဲ့စာနေစာပြီးတော့ဒီအချိန်ကြီးကလူတို့ကိုတာဂက်ထားလာတဲ့ပုံစံတော့ကျင်းနေပြီ
။အခုရပိုင်းတွင်ကျိုင်းစိတ်ကြီးမြို့နယ်ထဲမှာတော့စစ်ဘေးရှောင်လူဦးရေ3000လောက်ရှိနေပြီးပဲခူးတိုင်းကြောက်ကြီးမြို့နယ်ထဲမှာတော့လက်တလုံးလူဦးရေ3000လောက်ဟာစစ်ဘေးရှောင်ပြီးထွက်ပြေးနေရပါတယ်။ဒရင်လူခွင့်ရေးဖွဲ့KHRC ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကတော့လက်တလောကာလမှာစားဝတ်နေရတဲ့နေထိုင်ရေးအခက်အခဲတွေကိုစစ်ဘေးရှောင်တွေကကြုံတွေ့နေရတယ်လို့လည်းပြောပါတယ်
။ဒီကနေ့သင်္ကူဖြစ်တဲ့နောက်ပိုင်းမှာဒီနေ့မှာကျတော့ထုံးစစ်မှုတွေကစစ်တီထက်ရှိခဲ့တဲ့အပေါ်မှာတော့IDCU ရတဲ့ဟုံထိုးဟိုဟာတိုးပွားလာတာပေါ့။တိုးတောင်ထဲမှာထွက်ပြေးတိတ်ဆောင်နေရတဲ့ IDP တွေဆိုလို့ရှိရင်တော့ခိုင်ခန့်လုံခြုံမှုရှိတဲ့နေရာတိုင်းမျိုးကိုရှိဖို့အတွက်အင်တာမအရေးတကြီးလို့အပ်တယ်ပနာနောက်ဒီအခြေခံလူသားချင်းစာနာထောက်ထားမှုအကူအညီတွေဆက်လက်ပြီးတော့မှလုံလုံလလနဲ့ရရှိဖို့လိုအပ်တယ်ပေါ့နော်အဲအဲ့ဒီလိုရရှိမှသာလေဒီလိုကဆက်လက်ပြီးတော့မှရှင်းစမ်းနိုင်မှာပေါ့နော်အဓိကတော့နေရာထိုင်ခြင်းနဲ့စာနာရိက္ခာကိုဒီလိုမော်ဒင်ကလာဆိုရတဲ့ရာသီဥတုကလာမှာတော့ဒီဟာတွေမသိနေရရှိဖို့လိုအပ်တယ်ပေါ့
အခုဆိုရင်ကရင်မျိုးသားအစည်းအုံထိန်းချုပ်ရာတက်မဟာခုနှစ်ခုမှာတော့ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်အရေးအတွက်ဟာ9သိန်းကျော်ရှိနေကြောင်း KNU ဘက်ကပြောဆိုထားသလိုဒီတက်မကရှိနေတယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်